ကုစလေအဖွဲ့နဲ့ KAO KIA ကုစလေအဖွဲ့ဟာဖေဖော်ဝါရီလ4ရက်နေ့ကရွှေလီမြို့မှာဆွေးနွေးပွဲကျင်းပခဲ့ပြီးမြဲစစ်ရဆဲတဲ့အဆင့်ကိုမရောက်သေးတာတွေ့ရပါတယ်စစ်ပွဲဆောင်ကြည့်ဖို့စစ်အရှင်ရှော့ကြဖို့နဲ့ဆက်လက်ဆွေးနွေးဖို့အတွက်ဂရုပြုကြတဲ့အစည်းအဝေးဖြစ်ပါတယ်အစိုးရကဆွေးနွေးဖြေရှင်းဖို့ကြိုးပမ်းနေပြီးမြဲအာဏာရပြည်ခိုင်ဖို့ပါတီနဲ့စစ်တပ်ရဲ့လွတ်တော်ကုစလေအချို့ကတော့စစ်အင်အားသုံးပြီးနှိမ်နှင်းဖို့သာလိုလားကြပါတယ်ကချင်ပြည်နယ်မှာတရားစတာထုတ်ယူနေတဲ့အခွင့်အူးကအရေးရှင်ဦးတေစားကလည်းထိုးစစ်ဆင်းနေတဲ့အစိုးရအတွက်နှစ်ဆန်းပိုင်းကကြက်သန်း80လှူဒန်းသွားပါတယ်။ကချင်ပြည်နယ်စစ်ပွဲဟာနေမြေလူပွဲလူဖြစ်နေပါတယ်။ KIO KIA မပေါ်ခင်ကတည်းကနေကျင်းနာဗမော်နဲ့မိထလန်တလျှောက်ကမြို့လေးတွေကိုဗမာအစိုးရဦးစိုးတာမို့ KIO KIA ဟာချင်းလက်ဒေသနဲ့တရုတ်မြန်မာနေဆက်ကိုသာချုပ်ကင်နိုင်ပါတယ်။ဒါကြောင့်KIA ချုပ်ကိုင်တဲ့နေမြီဟာကျေဝင်းပြီးမဲ့ဟိုတစ်ခွက်ဒီတစ်ခွက်ဖြစ်နေပါတယ်။စတူယန်ကီလိုမီတာ6000နီးပါးကျေဝင်းတဲ့ပြည်နယ်မှာ KIO KIA ဟာစတူယန်ကီလိုမီတာ4000လောက်အထိသူနီးသူဟာနဲ့ကြီးစိုးနိုင်ခဲ့တယ်လို့ခန့်မှန်းကြပါတယ်
။ဒါပေမဲ့1994အပြစ်ခတ်ရဆဲလိုက်တဲ့နောက်ပိုင်းအစိုးရတပ်တွေများလာပြီးအခြေအနေပြောင်းသွားပါတယ်။ဖားကန်ကြောက်စိမ့်ဒေသမှာစစ်အုပ်စုနဲ့အခွင့်အဒုကံအရင်ရှင်တစုကြီးစိုးလာပါတယ်။ဖူကောင်းကြိုင်ဝမ်ဒေတာရွှေရှာဖွေရေးမှာ KNO နဲ့ဗမာစစ်အုပ်စုပြန်ဆိုင်ကြပါတယ်။အခွင့်အဒုကံယူဇနာကုမ္ပဏီရဲ့စိုက်ပျိုးရေးစီမံကိန်းကြောင့်ဖူကောင်းဒေတာကြားထိန်သိမ်းရေးဘေးမဲ့တော့မှာကြားတရဝဟာမရှိသလောက်ဖြစ်နေပါတယ်။ KNO KNA နဲ့အပြစ်ခတ်ရဆဲတဲ့18နှစ်တာကာလမှာစစ်အုပ်စုအခွင့်အဒုကံအရင်ရှင်တစုနဲ့တရုတ်ကုမ္ပဏီတွေကချင်းပြည်နယ်စီးပွားရေးမှာအဓိကပါဝင်လာပါတယ်။အပြစ်ခတ်ရဆဲတဲ့အတွက်အများဆုံးအကျိုးခံစားရသူတွေဖြစ်လာပါတယ်။ရွှေကြောင်မြက်တဲ့တတ်ထုရင်းနဲ့ရေအားလျက်စစ်လုပ်ငန်းတွေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံကြပါတယ
်။စီအိုစုကိုကိုစားပြုတဲ့ကုမ္ပဏီတွေကအကြီးဆုံးကွန်ထရိုက်ကိုရပါတယ်။2002မှာစီအစိုးရတတ်မှတ်တဲ့ရွှေလုတ်ကဲ40ကျော်မှာ20ကျော်ဟာကချင်ပြည်နယ်ပါပါ။အိမိုက်ခမလိခမြစ်ဆုံစွန်ပရာဘွန်ပူတာအိုဟူကောင်ဖာကန်နဲ့ချင်းတွင်းမှာရွှေရှာခွင့်ပေးပါတယ်။စီအိုစုပိုင်း Northern Star ကုမ္ပဏီကတရုတ်လုပ်ငန်းရှင်ရင်ဟိုင်းကိုကျပ်80တန်းရွှေလုတ်ွက်တစ်ခုရောင်းချခဲ့ပါတယ်။ဥတေစစစ်တပ်ကိုလှူတဲ့ငွေကကျပ်တန်း80တန်းရှိပါတယ်။စီအစိုးရနဲ့ဖက်ဆက်လုပ်တဲ့ကုမ္ပဏီတွေဟာသူတို့ရထားတဲ့ရွှေတူးပေါ်ကွက် license ကိုတရုတ်ကရောင်းစားကြတာများပါတယ်။ဒါကြောင့်ကချင်ပြည်နယ်မှာအများဆုံးရင်းနှီးပြုံတဲ့သူဟာတရုတ်ဖြစ်ပါတယ်။ KAO လည်းအတိုက်အလျောက်အကျိုးအမြတ်ခံစားရပြီးမဲ့ချုပ်ကင်နိုင်တဲ့နေမြေကျင်းမြောင်းသွားပါတယ်။
တဘာဝပဝန်းကျင်ပြည့်စည်မှန်းသည့်ပေမဲ့ရမုံငွေရရှိရေးအတွက်တရားစတာလုပ်ငန်းမှာ KIO ပါဝင်လုပ်ကင်လာရပါတယ်။ကချင်ပြည်နယ်ကစီးပွားရေးလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုကင်းမဲ့တဲ့ခြေဝိုင်းတွေဖြစ်တာမို့အဂတိလိုက်စားမှုများပါတယ်။စီအုပ်စုနဲ့တရုတ်ဟာကချင်ပြည်နယ်ကိုအမဲဖြတ်သလိုခုတ်ပိုင်းလိဖြတ်နေတယ်လို့ဆိုနိုင်ပါတယ်။အစိုးရတိုက်ရင်120ကျော်ဟာ KIO ထိန်းချုပ်ထားတဲ့နေမြေမှာနေရာယူပြီးတိုက်ခိုက်နေတာဟာနိုင်ငံအချင်းချင်းဖြစ်ပွားတဲ့စစ်ပွဲလို့ဖြစ်နေတယ်လို့KIA 2 COC ချုပ်ဘိုချုပ်ကွမ်မော်2017ဒီဇင်ဘာလမှာပြောသွားပါတယ်။တကယ်တော့ဗမာအစိုးရတပ်ဟာတဘာဝတရားစတာကိုအများဆုံးချုပ်ကင်နိုင်အောင်ထိုးစစ်ဆင်နေတာဖြစ်ပါတယ
်။ KIA ကချင်တပ်မဟာအချင်းချင်းဆက်သွယ်လို့မရအောင်ချိုးပန်းတာဟာအစိုးရထိုးစစ်ရဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။ KIA တပ်မဟာ၅ခုဟာအရှိအနောက်တောင်မြောက်နဲ့ဗဟိုဆိုပြီးနေမြေ၅ခုခွဲပြီးနေရာယူတာပါတယ်။ဗဟိုနေမြေကိုတာဝန်ယူတဲ့တပ်မဟာ၅ဟာKIO KIA ဌာနချုပ်ကိုခုခံကာကွယ်ရပါတယ်။1989မှာတရုတ်မြန်မာနယ်စပ်က KIO KIG ဌာနချုပ်တွေဖြစ်တဲ့နဖောနဲ့ပကျူးကိုအစိုးရတပ်ကသိမ်းပိုင်နိုင်ပါတယ်။ဌာနချုပ်တွေကြာဆုံးပျက်စီးသွားပြီးမယ် KIO KIA လက်နက်ကင်လှုပ်ရှားမှုဟာမပျက်စီးဘဲဒီကနေ့အထိရှင်သန်နေပါတယ်။ဒါပေမဲ့ဝါပြည်နယ်သွေးစည်းညီရေးတပ်ဖွဲ့လူပြည်နယ်တစ်ခုလုံးကိုချုပ်ကင်ဖို့ဆိုတာ KIA အတွက်မဖြစ်နိုင်တော့ပါပဲ။လုံးရတဲ့အနည်းအစိမ့်နဲ့ခွာခြားတာကတော့လိုင်ဇာခင်မှာတရုတ်ရင်းနှီးမြုပ်နှံမှုတွေများပြားလာတာပဲဖြစ်ပါတယ်။ဒါကြောင့်ဗမာနဲ့တရုတ်ကအပေးအယူလုပ်ပြီးကချင်းအမျိုးသားရေးနဲ့တရားစတာတင်းချုပ်ရေးအတွက်မျက်မျက်တတ်တာဖြစ်အောင်ကြိုးပမ်းဖို့သာရှိပါတယ်။ရွှေလီဆွေးနွေးပွဲမှာတရုတ်အစိုးရကုသလေတွေတက်တည်အဖြစ်ပါဝင်လာတာကိုအခွင့်ကောင်းယူပြီးကချင်းတိုင်းရင်းသားအရေးကိုငြိမ်းချမ်းစွာဖြေရှင်းနိုင်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ။